Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဒီဇင်ဘာလ20ရက်စနေနေ့ညနေပိုင်း6နာရီခွဲရနေ9နာရီထိအစီအစဉ်တွေကိုလိုင်းတူမီတာ7925ရိုအနေနဲ့ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့အစီအစဉ်မှုဖြစ်တာဝန်ယူသွားမှာပါ
ကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့ Sony ရုပ်ရှင်လုပ်ငန်းအပေါ်အင်တာနက်ကနေဖောက်ထွင်းလိုက်တဲ့အမှုနဲ့ပတ်သက်လို့အလားတူတုံ့ပြန်မှုမျိုးပြုလုပ်သွားမယ်လို့သမ္မတဩဘားမားကပြောလိုက်ပါတယ်။ရုရှားသိမ်းပိုက်ထားတဲ့ခရီးမရဒေသအပေါ်အမေရိကန်အစိုးရကပိတ်ဆို့မှုအသစ်တွေချမှတ်လိုက်ပါတယ်။အရှိတောင်အာရှမဲခေါင်မြေဝမ်းငါးနိုင်ငံနဲ့တရုတ်နိုင်ငံခေါင်းဆောင်တွေဟာထိုင်းနိုင်ငံဘန်ကောက်မြို့မှာတွေ့ဆုံဆွေးနွေးနေကြပါတယ်။ဒီလိုဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုတော့ဥဆောင်မိုးဝေနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ကောင်းပါပြီရှင်။ဒီကနေ့နားဆင်ရမယ့်သတင်းတွေထဲမှာတော့အစိုးရတာနယ်လက်နက်ကင်တပ်ကြားစီရေပဋိပက္ခသတင်းမှမှုရရှိနေတဲ့ကချင်ဒေတာတွင်မူရစေဝပြဿနာဟာတနေ့တခြားပိုးပြီးဆိုးဝါးလာနေတဲ့အပေါ်ဒေတာခံရဲ့တုံ့ပြန်ချက်မှာတော့
ကျွန်တော်တို့အဓိကဆန္ဒပေါ်ထုတ်တာကတော့ကျွန်တော်တို့ဒီကမှာမူရစေဝအန်ဂျီကို
ဆနာပြပွဲဦးဆောင်သူဦးဆိုင်တော်ရဲ့ပြောကြားချက်နဲ့နောက်ပိုင်းမှာတင်ပြပါမယ်။ဒါအပြင်ကချင်ပြည်နယ်မှာတရားစွဲဆိုခံထားရတဲ့ဥပရန်ရှောင်အမှုကိုတရားမျှတမှုရှိအောင်ဆောင်ရွက်ပေးဖို့နယူးယောက်အခြေစိုက်လူအခွင့်ရေးဆောင်ကြီးလေးလာရေးအဖွဲ့ HRW ကတောင်းဆိုလိုက်တဲ့တဲ့တင်တက္ကသိုလ်ကောလိပ်တွေမှာဆရာဆရာမများယူနီယံအသစ်ဖွဲ့စည်းလိုက်တဲ့အပေါ်လက်ရှိအလုပ်သမားဥပရေနဲ့အညီဖွဲ့စည်းထားတဲ့နိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ကကန့်ကွက်လိုက်တဲ့တဲ့တင်နဲ့အတူနေတစ်ကူတဲ့တချင်းလက်ဆောင်နဲ့လည်းနောက်ပိုင်းမှာဖြောဖြစ်ပေးအောင်ပါပါ။ဒီလိုတဲ့င်းဆောင်မတွေမတိုင်ခင်ခုရင်ဆုံးတော့စနေနေ့ထိတ်တန့်ရောက်တဲ့င်းတွေကိုကုဇော်ဝင်းလိုင်နဲ့ဦးဆံမိုးဝေတို့ကကြီးညာပေးပါမယ်ရှင
်။ Sony ရုပ်ရှင်လုပ်ငန်းပေါ်အင်တာနက်ကနေဖောက်ထွင်းတိုက်ခိုက်ခဲ့တဲ့အမှုနဲ့အနာဒူပြင်းထန်တဲ့တုံ့ပြန်မှုမျိုးတုံ့ပြန်သွားမယ်လို့အမေရိကန်သမ္မတဘရက်ကိုဘားမားကကြေညာပြောကြားလိုက်ပါတယ်။ဒီ cyber တိုက်ခိုက်မှုနဲ့ပတ်သက်ပြီး FBI ပြည်ထောင်စုစုံစမ်းရေးကော်ဘူရိုကတော့တောက်ကြနေမှာမြောက်ကိုရီးယားကိုပထမဆုံးအနေနဲ့လူသေရှင်ချာဆွတ်ဆွဲလိုက်ပါတယ်။တောက်ကြနေကအင်ပြူတော်မှာပြုလုပ်တဲ့နစ်ချုပ်သတင်းစာရှင်းလင်းပွဲအတွင်းသမ္မတဩဘားမားကအင်တာနက်တိုက်ခိုက်ရေးသမားတွေရဲ့နောက်ထပ်တိုက်ခိုက်ဖို့ချင်းချောက်မှုကြောင့် Sony ကုမ္ပဏီအနေနဲ့ဒီရုပ်ရှင်ကိုပြဖို့ဖျက်သိမ်းလိုက်တာဟာမှားယွင်းတဲ့ဆုံးဖြတ်မှုဖြစ်တယ်လို့ပြောပါတယ်
။ Again, I'm sympathetic that Sony as a private company was worried about liabilities and this and that and the other
Sony ကုမ္ပဏီအနေနဲ့တာဝန်ယူမှုတွေများပြီးဟိုကိစ္စဒီကိစ္စတွေအတွက်စိုးရိမ်ပူပန်နေမယ်ဆိုတာသူ့အနေနဲ့စာနာမိတဲ့အကြောင်းဒါပေမဲ့သူတို့အနေနဲ့အရင်လာပြောတဲ့အကြောင်းနဲ့အခုလိုရာဇဝတ်မှုဆန်တဲ့ချင်းချောက်မှုတွေအပေါ်ကြောက်ရွံ့ပြီးနောက်မှလည်းကြိမ်ဖန်များစွာထပ်ဖြစ်လာမယ့်အလုပ်မျိုးကိုမလုပ်ဖို့သူ့အနေနဲ့အတိအပြပြောကြလိုက်ပါမယ်လို့သမ္မတဩဘားမားကသတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားတာဖြစ်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းကိုလှုပ်ရှားမှုဇက်ကွက်ဆင်ရိုက်ကူးထားတဲ့ The Interview ဆိုတဲ့ဟာသရုပ်ရှင်ကားကိုမပြဖို့ဖျက်သိမ်းလိုက်ရတဲ့ Sony ရုပ်ရှင်စိုးရိမ်မှုကတော့စာနာမိတဲ့အကြောင်းကိုသမ္မတဩဘားမားကသတင်းစာရှင်းလင်းပွဲမှာအကြေတဝင်ရှင်းလင်းပြောဆိုသွားတာဖြစ်ပါတယ်။ဒါပေမဲ့တခြားတနေရာတစ်ခုကနေအာနာရှင်တယောက်ယောက်ကဒီနိုင်ငံမှာစင်စာလုပ်တာကိုခွင့်ပြုတဲ့အနေနဲ့လူအသံဝန်မျိုးခွင့်ပြုတဲ့လူအတိုင်းဝန်မျိုးအဖြစ်ကိုတော့လက်မခံဘူးလို့သမ္မတဩဘားမားကပြောကြားပြီးမြောက်ကိုရီးယားအနေနဲ့တခြားနိုင်ငံတစ်ခုနဲ့တွဲပြီးတော့အင်တာနက်ကနေတိုက်ခိုက်မှုလုပ်ဖို့ရှိတဲ့အထောက်အထားတွေမရှိဘူးလို့ဆိုပါတယ်။ဒါပေမဲ့အမေရိကန်တို့အနေနဲ့ဒီအင်တာနက်စိုက်ဘာဖောက်ထွင်းတိုက်ခိုက်မှုကိုစိတ်ကြိုက်အချိန်မှာစိတ်ကြိုက်ပုံစံနဲ့တုံ့ပြန်သွားမယ်လို့သတင်းစာရှင်းလင်းပွဲအတွင်းမှာသမ္မတဩဘားမားကထည့်သွင်းပြောကြားသွားခဲ့ပါတယ
်။ရုရှားကကျူးကျော်သိမ်းပိုက်ထားတဲ့ခရိုင်းမီးယားကျွန်းဆွယ်ပေါ်ကျယ်ပြန့်တဲ့စီးပွားရေးအရေးယူပိတ်ဆို့မှုတွေကိုအမေရိကန်သမ္မတဘရက်အိုဘားမားကချမှတ်လိုက်ပါတယ်။သမ္မတရဲ့အထူးလုပ်ပိုင်ခွင့်အာဏာနဲ့ပြတ်ထန်းလိုက်တဲ့ဥပဒေမှာအရေးပါတဲ့အမေရိကန်နိုင်ငံရဲ့ဝန်ဆောင်မှုတွေနဲ့ထုတ်ကုန်ပစ္စည်းတွေမတင်ပို့ရေးခရိုင်းမီးယားနိုင်ငံရဲ့ထုတ်ကုန်တွေကိုအမေရိကန်နိုင်ငံအတွင်းမတင်သွင်းရေးစတာတွေပါဝင်ပါတယ်။ဒီလိုလုပ်ရတဲ့အကြောင်းကတော့ခရိုင်းမီးယားဒေသကိုရုရှားကသိမ်းပိုက်လိုက်တာနဲ့ပတ်သက်ပြီးတော့အမေရိကန်အစိုးရအနေနဲ့လက်မခံဘူးဆိုတာကိုပြသလိုက်တာဖြစ်တယ်လို့ပြောပါရတယ်။ယူကရိန်းနိုင်ငံရဲ့မြို့တော်ကီယက်မှာတောက်ကြနေစိတ်နီကိုလပ်စ်နေကျင်းပနေတဲ့အချိန်မှာအခုလိုခရိုင်းမီးယားဒေသနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့အရေးယူပိတ်ဆို့မှုချမှတ်ချက်အစ်စ်တွေထွက်ပေါ်လာတာဖြစ်ပါတယ်။ယူကရိန်းနိုင်ငံသားအများစုဟာနိုင်ငံရဲ့အရှေ့ပိုင်းမှာရုရှားလူလာတဲ့ခွဲထွက်ရေးသမားတွေနဲ့လက်ရှိဖြစ်ပွားနေတဲ့အရေးခင်းနဲ့ပတ်သက်ပြီးတော့စိုးရိမ်ပူပန်နေကြတာဖြစ်ပါတယ်။သမ္မတပိုရိုရှန်ကိုရဲ့ဇနီးဖြစ်သူမာရီယာပိုရိုရှန်ကိုကတော့ကျမတို့ဟာယူကရိန်းနေဖြစ်ကြတယ်ယူကရိန်းလူမျိုးတွေဖြစ်တဲ့အတွက်ဂုဏ်ယူတယ်ဆိုပြီးတော့ပြောဆိုလိုက်ပါတယ်ခရစ်မတ်ကာလအနီးကပ်လာချိန်မှာကျင်းပတဲ့စိတ်နီကိုလပ်စ်နေ့မှာကလေးတွေကိုလက်ဆောင်ပစ္စည်းတွေပေးအပ်ပြီးတော့ဆင်နွှဲလေးရှိကြပါတယ်ကလေးတွေအတွက်ညဉ့်ညံ့ရေးနဲ့လွတ်လပ်မှုကိုပေးအပ်နိုင်မှုလဲမျှော်လင့်နေကြတယ်လို့ကီယက်မြို့တော်နေပြည်သူတွေကပြောဆိုနေကြပါတယ်ခင်ဗျာ
အီရန်နိုင်ငံစင်ဂျာတောင်တန်းတွေပေါ်မှာလှနဲ့ချီပြိမိနေကြတဲ့လူနေစုတိုင်းသားတွေကိုကယ်တင်နိုင်ရေးမှာအဓိကကြတဲ့အဲ့ဒီစင်ဂျာတောင်တန်းကိုသွားတဲ့လမ်းကြောင်းဖွင့်နိုင်အောင်လှုပ်ဆောင်ဖို့ကတ်လူမျိုးစုလက်နက်ကင်ဖွဲ့တွေဟာတောက်ကြနေမှာအသာစီးရနေပြီဖြစ်ပါတယ်အမေရိကန်ရဲ့လေကြောင်းအရာကူညီတိုက်ခိုက်မှုတွေကြောင့်အဲ့ဒီတောင်တန်းတွေရဲ့မြောက်ပိုင်းဒေသကအရေးပါတဲ့နေရာတွေကနေ IS အစ္စလာမ်စစ်သွေးကြွတွေကိုကတ်လူမျိုးစုလက်နက်ကင်ဖွဲ့တွေကတိုက်ထုတ်လိုက်နိုင်ပြီလို့ကတ်ခေါင်းဆောင်တွေကပြောပါတယ်ဒါပေမဲ့အီရန်နိုင်ငံအတွင်းကကဆာရစ်ချ်ယွာမာတိုက်ပွဲတွေဖြစ်နေတဲ့အတွေ့အဲ့ဒီစွန်ဂျာတောင်တန်းဒေသကိုအပြီးပိုင်တိုက်ပိုက်ဖို့ကြံ့ကြာနေတယ်လို့ဆိုပါတယ် IS အစ္စလာမ်စစ်သွေးကြွတွေဟာအီရန်နဲ့ဆီးရီးယားနိုင်ငံတွေကနယ်မြေ၃ပုံ၃ပုံလောက်ကိုအခုနှစ်အစောပိုင်းမှာရုတ်တရက်သိမ်းပိုက်လိုက်တဲ့အတွေ့ဒေသတွေမှာကြီးမားတဲ့ပဋိပက္ခတွေဖြစ်ပေါ်သွားစေခဲ့ပါတယ်ဒါပေမဲ့တိုက်ပွဲတွေပြီးဆုံးဖို့အဝေးကြီးလိုသေးပြီးစစ်သွေးကြွတွေကိုအနိုင်ရဖို့အ ਨੇ စုံ၃နှစ်လောက်တိုက်ယူရလိမ့်မယ်လို့ထိတ်တန့်အမေရိကန်စီးဥစည်းမှုတူကသတိပေးပြောကြားပါတယ
်။ Israel နဲ့ Palestine ကြားပြီးခဲ့တဲ့ဩဂုတ်လအပြည့်ရသဘောတူညီမှုရရှိထားခဲ့ပြီးတဲ့နောက်ပိုင်းမှာပထမဦးဆုံးချင်းအဖြစ် Israel က Gaza ကမ်းမြောင်ဒေသပေါ်လေကြောင်းကနေတက်ခတ်မှုတွေပြုလုပ်လိုက်ပါတယ်။ Israel နိုင်ငံတောင်ဘက်ကို Gaza ဘက်ခြမ်းကနေ rocket ဒုံးကျည်နဲ့တောက်ကြနေမှာပြစ်ခတ်တက်ခတ်မှုလုပ်ခဲ့တာကိုလက်တုံပြန်လာဖြစ်တယ်လို့ Israel ဘက်ကပြောပါတယ်။ Gaza ဘက်ကနေပြစ်ခတ်လိုက်တဲ့ rocket ဒုံးကျည်ကြောင့်ထိခိုက်တန်ရာရရှိတာမျိုးမရှိဘူးလို့သိရပါတယ်။ Israel ကစနေနေ့မှာပြုလုပ်လိုက်တဲ့လေကြောင်းတိုက်ခတ်မှုကြောင့်လည်းတေဆုံထိခိုက်မှုဖြစ်ပွားတယ်ဆိုတဲ့သတင်းတွေမရရှိပါဘူး။အခုနှစ်စောစောပိုင်းမှာဖြစ်ပွားခဲ့တဲ့ Israel နဲ့ Hamas အဖွဲ့တို့ကြားရပ်ပေါင်း90တိုက်ခတ်မှုတွေအတွင်းမှာလူပေါင်း 2,200 ကျော်တေဆုံခဲ့ရပြီးတော့အဲ့ဒီထဲမှာအများစုဟာ Palestine လူမျိုးတွေဖြစ်ကြပါတယ
်။ VOA မြန်မာအံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုယနေ့6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါတရင်တွေကိုဆက်လက်ကြင်ညာပေးနေပါတယ်ခင်ဗျာအရှိတောင်အာရှမဲကောင်မြင့်နဲ့ထိစပ်နေတဲ့ငါးနိုင်ငံနဲ့တရုတ်နိုင်ငံကခေါင်းဆောင်တွေဟာထိုင်းနိုင်ငံဘန်ကောက်မြို့မှာစနေနေ့ကတွေ့ဆုံပြီးစီးပွားရေးပုံမှုပူးပေါင်းဆောင်ရွက်ကြဖို့ကြေညာခဲ့ကြပါတယ်။မဟာမဲကောင်မြင့်ဝမ်ဒေတာနိုင်ငံတွေအချင်းချင်းကြားအမေရိကန်ဒေါ်လာ5ဘီလီယံ50နဲ့ညီမျှတဲ့ကုန်သွယ်ရေးလောင်စာဆွမ်းအင်ဆိုင်ရာပေါ်လစီနဲ့ကားလမ်းရထားလမ်းစတဲ့ပို့ဆောင်ရေးဆိုင်ရာအခြေခံအစောက်အဦးတွေစတဲ့အဓိကရေးပါတဲ့ကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်ကြဖို့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။လူဦးရေတန်း300လောက်ရှိတဲ့မဲကောင်မြေဝမ်ဒေတာနိုင်ငံတွေဟာကမ္ဘာစီးပွားရေးမှာအချက်အချာကျတဲ့နိုင်ငံတွေဖြစ်တယ်လို့ထိုင်းဝန်ကြီးချုပ်ပရာယုကပြောပါတယ်။မဲကောင်မြေဝမ်ဒေတာတွင်ထိတိစုဘက်ကိုမြန်မာသမရဦးသိန်းစိန်အင်ရှင်ထိုင်းဝန်ကြီးချုပ်ပရာယုချန်အိုချာတရုတ်ဝန်ကြီးချုပ်လီကေချန်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်လာအိုဝန်ကြီးချုပ်တင်ဆင်သမိုဗောင်းနဲ့ဗီယက်နမ်ဝန်ကြီးချုပ်ငွင်တန်ဒုံတို့တက်ရောက်နေကြတာဖြစ်ပါတယ
်။ပါကစ္စတန်နိုင်ငံမှာရာဇဝတ်မှုပြစ်မှုကျူးလွန်ထားတဲ့စစ်သွေးကြွ2ယောက်ကိုကွပ်မြစ်လိုက်တယ်လို့ပါကစ္စတန်အာဏာပိုင်တွေကပြောဆိုပါတယ်။သူတို့ကျူးလွန်နေဆိုတဲ့ရာဇဝတ်ပြစ်မှုဟာပြီးခဲ့တဲ့သတင်းပတ်အတွင်းပါရှဝါမြို့မှာဖြစ်ပွားခဲ့တဲ့ကြောင်းတက်ခတ်မှုနဲ့ပတ်သက်ဆက်နွယ်မှုရှိသူတွေတော့မဟုတ်ကြပါဘူးလို့ဆိုပါတယ်။ပါကစ္စတန်ဝန်ကြီးချုပ်နဝတ်ရှရီဖ်ကတရားမဝင်ဆိုင်ငံ့ထားတဲ့တည်တံအပြစ်ပေးမှုကိုရပ်ဆိုင်းလိုက်ပြီးတဲ့နောက်တနေ့မှာပဲသူတို့ကိုကြိုးပေးကွပ်မြင့်လိုက်တာဖြစ်ပါတယ်။တီးခြားစီကျူးလွန်ခဲ့တဲ့သူတို့ရဲ့ပြစ်မှုတွေကတော့ပါကစ္စတန်စစ်တပ်နဲ့တမရဟောင်းပါဗစ်မူရှရက်တို့ကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့ကြတာဖြစ်တယ်လို့ပြောပါတယ်။တချိန်တည်းမှာပဲတောက်ကြနေကထောင်နဲ့ချီတဲ့ပါကစ္စတန်ပြည်သူတွေဟာမြို့တော်ကရာချီရဲ့လမ်းမတွေပေါ်မှာတက်ပြီးတော့နိုင်ငံရဲ့အရှိမျောက်ပိုင်းပါရှဝါမြို့ကကြောင်းတစ်ကြောင်းမှာဖြစ်ပွားခဲ့တဲ့အစုလိုက်ပြုံးလိုက်တပ်ဖြတ်ခဲ့မှုကျူးလွန်ခဲ့သူတွေပေါ်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေပြုလုပ်ခဲ့ပါတယ်။ကလေးတွေအများစုပါဝင်တဲ့လူပေါင်း150နီးပါးတေဆုံးခဲ့မှုအတွက်ပါကစ္စတန်နိုင်ငံတပ်ဖွဲ့မှလည်းဆူတောင်းပွဲတွေကျင်းပနေကြပါတယ်
။ပါကစ္စတန်ဆန်နောက်သတင်းတပုတ်ကိုဆက်ပြောရမယ်ဆိုရင်တော့ပါကစ္စတန်နိုင်ငံအတွင်းပြဿနာတွေဖြစ်ပွားနေတဲ့မြောက်ဝါဇီရီစတန်ပြည်နယ်အတွင်းအမေရိကန်ကမောင်းတူမဲ့လေယာဉ်နဲ့တိုက်ခိုက်ခဲ့မှုကြောင့်တာလီမန်စစ်သွေးကြွအနည်းဆုံး5ဦးသေဆုံးသွားတယ်လို့ပါကစ္စတန်လူညုံရေးအရာရှိတွေကပြောပါတယ်။အယ်ကိဒါနဲ့တာလီဘန်စစ်သွေးကြွတွေအများစုရှိတဲ့ခတာခိလ် KI အတွင်းအမေရိကန်ကမောင်းတူမဲ့လေရင်နဲ့ဒုံးကျည်နှစ်ခုနဲ့ဒီကနေ့ပဲပြစ်ခတ်လိုက်တာလို့အာဏာပိုင်တွေကပြောပါတယ်။တစ်ဆုံသူဘယ်နှဦးရှိတယ်ဆိုတာကိုမသိရသေးပေမဲ့တစ်ဆုံသူအရေးအတွက်ဟာထပ်တိုးလာနိုင်တယ်လို့အစိုးရအလုံးကြီးရဲ့အရာရှိတူကလည်းပြောပါတယ်။ပါကစ္စတန်စစ်တပ်ဟာပြီးခဲ့တဲ့ဇွန်လကစပြီးတော့တာလီဘန်တောင်းကျမ်းသူတွေအပေါ်ထိုးစစ်ဆင်တိုက်ခိုက်နေကြတာဖြစ်ပါတယ်။တူရကီအစိုးရကိုဖြုတ်ချဖို့ကြံစည်မှုနဲ့အမေရိကန်အခြေစိုက်မွတ်စလင်ဘာသာရေးခေါင်းဆောင်ဖတလာဂူလန်ကိုတူရကီအစိုးရကဖန်ဝန်ထုတ်လိုက်ပါတယ်။အရင်တူရကီတမရအရင်ကတူရကီသမ္မတရီဆက်တိုင်ယက်အာရဝါနဲ့မဟာမိတ်ဖြစ်ခဲ့တဲ့အဲ့ဒီတူရကီဘာသာရေးခေါင်းဆောင်ကိုဖမ်းဆီးဖို့အစိုးရရှိနေကတောက်ကြနေမှာဖမ်းဝရမ်းထုတ်လိုက်ကြောင်းအစိုးရပိုင်သတင်းဌာနတွေကကြေညာပါတယ်။ မစ္စတာဂူလန်ဟာဟစ်စမက်လို့ခေါ်တဲ့မွတ်စလင်အဖွဲ့ရဲ့ခေါင်းဆောင်ဖြစ်ပြီးအမေရိကန်ပြည်ထောင်စုမှာ1999ခုနှစ်ခေတ်ကနေထိုင်နေခဲ့သူဖြစ်ပါတယ်သူကိုပြည်နယ်တန်ပေးဖို့အရင်တူရကီအစိုးရကတောင်းဆိုခဲ့တာတွေအပေါ်မှာတော့အမေရိကန်ပြည်ထောင်စုကတုံ့ပြန်ခဲ့ခြင်းမရှိပါဘူ
းအခုနှစ်ပထမ6လအတွင်းနေဆက်တွေကနေအမေရိကန်နိုင်ငံအတွင်းကိုခိုးဝင်လို့ဖမ်းဆီးရမယ့်တူအရေးအတွက်ဟာတဟုန်လို့တိုးမြလာတယ်လို့အမေရိကန်ပြည်ထောင်စုလူမှုကြီးကြပ်ရေးနဲ့အကောက်ခွန်ဌာနကနေပြောဆိုပါတယ်ဒါပေမဲ့ဒီလိုခိုးဝင်တဲ့နေရာမှာမက္ကဆီကိုနိုင်ငံသားတွေအရေးအတွက်ကတော့အရေးနှစ်ကတဲ့စာရင်ကျသွားတယ်လို့ဆိုပါတယ်အခုလိုအမေရိကန်ပြည်အောင်စုအတွင်းကိုလိုအပ်တဲ့စာရွက်စာတမ်းအထောက်အထားအပြည့်စုံမှုမရှိဘဲနဲ့နေဆက်ကနေခိုးဝင်ပြီးတော့တရားမဝင်ဝင်ရောက်လာကြသူတွေထဲမှာအများဆုံးကတော့အမေရိကတိုက်အလဲပိုင်းကလူတွေအများဆုံးဖြစ်ကြပါတယ်။အမေရိကန်နေကြာဆောင်တပ်ဖွဲ့ကထုတ်ပြန်လိုက်တဲ့ကိန်းဂလန်နေရတူးမြလာတဲ့အရေးအတွက်ဟာအုတ်ထင်းသူမပါပဲဝင်ရောက်လာတဲ့ကလေးတွေအရေးအတွက်ဖြစ်ပြီးတော့သူတို့ကမကြသေးခင်ကာလအတွင်းမှာနိုင်ငံရဲ့အနောက်တောင်ဘက်တက်ဆက်စ်ပြည်နယ်နေဆက်ကနေဝင်ကျူးကျော်ကျော်ဖြတ်ပြီးတော့ဝင်ရောက်လာတာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
။နေနေညနေပိုင်းနောက်ဆုံးသိထားရတဲ့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဦးဆန်မိုးဝေတို့ကကြေညာပေးခဲ့ကြတာပါ။ခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဦးစားပေးထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အစိုးရတပ်နဲ့လက်နက်ကင်တပ်ကြားစီရေပဋိပက္ခတင်းမာမှုတွေရှိနေတဲ့ကချင်ဒေသတွင်မိုးရေဆေးဝါးပြဿနာဟာတစ်နှစ်တခြားပိုပြီးတော့မှဆိုးဝါးလာနေတာဟာသက်ဆိုင်ရာတာဝန်ရှိသူတွေဘက်ကထိရောက်စွာကင်တွဲဖြေရှင်းပေးမှုအားနည်းနေတာကြောင့်ဖြစ်တယ်လို့ကချင်အရေးလှုပ်ရှားနေသူတွေကပြောဆိုလိုက်ပါတယ်။ကချင်ဒေသတွင်ဘိန်းဆိုင်ပြုံမှုနဲ့မိုးရေဆေးဝါးကင်းစင်တိုက်ဖြတ်ရေးအာဏာပိုင်တွေအရေးတကြီးကင်တွဲဖြေရှင်းပေးဖို့ဒီကနေ့စနေနေ့ဒီဇင်ဘာလ20ရက်နေ့မှာကချင်ပြည်နယ်မုံညင်းမြို့ကရာနဲ့ချီတဲ့ဒေသခံတွေကဆန္ဒပြတောင်းဆိုလိုက်ပါတယ်။တရင်ပြေဆုံးကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကဆက်ပြီးတင်ပြပေးပါမယ်
။ကချင်ပြည်နယ်အတွင်းဘိန်းဆိုင်ပြုံမှုမူရစ်ဆေးဝါးထုံးလုပ်ဖြန့်မှုမှုနဲ့ကချင်ပြည်သူလူထုကြားအထူးသဖြင့်လူငယ်တွေကြားမူရစ်ဆေးဝါးတုံးဆွဲမှုမြင့်မားလာနေတဲ့အပေါ်မှာကချင်လူမှုအတိုင်းဝိုင်းကစိုးရိမ်မှုတွေပိုများလာနေတာဖြစ်ပါတယ်။ဒါကြောင့်မလို့သက်ဆိုင်ရာတာဝန်ရှိတဲ့သူတွေနဲ့ဒေသခံအာဏာပိုင်တွေအနေနဲ့မူရစ်ဆေးဝါးအန္တရာယ်ကိုထိရောက်စွာကင်တွယ်ဖြေရှင်းပေးဖို့ကချင်ပြည်နယ်မိုးညင်းမြို့မှာဒီကနေ့စနေနေ့ဒီဇင်ဘာလ20ရက်နေ့မှာမြို့ကန်ပြည်သူတွေအရက်ဖတ်အဖွဲ့အစည်းတွေနဲ့ဘာသာရေးကောင်းဆောင်တွေပူးပေါင်းပြီးတော့ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဒေသတွင်းမှာမွေးစေဝါပြက်တနာကိုအာဏာပိုင်တွေဘက်ကထိရောက်စွာကင်တွဲဖြေရှင်းပေးမှုအားနည်းနေတဲ့အတွက်လူသားမျိုးနွယ်ကိုလူညွတ်တုံးစေတဲ့အန္တရာယ်ဖြစ်တဲ့မွေးစေဝါပြက်တနာကိုအလေးနက်ထားဆောင်ရွက်ပေးပါလို့ကချင်ပြည်သူတွေကတောင်းဆိုတဲ့အကြောင်းဆန္ဒပြပွဲကိုဦးဆောင်သူဦးဆိုင်တော်ကပြောပါတယ
်ကျွန်တော်တို့အဓိကဆန္ဒပေါ်ထုတ်တာကတော့ကျွန်တော်တို့ဒီကမှာမွေးစေဝါအန္တရာယ်ကိုပြည်သူလူအားလုံးသိနာတယ်ဆိုတော့ပါတောင်းပြောဆက်ချက်ချဖို့အစီအမံဆွင့်ပေးတဲ့သဘောလေးပါပါတယ်ပြီးတော့ကျွန်တော်တို့ဒေသမှာရှိတဲ့အာဏာပိုင်ကျူးလာပေးတဲ့သဘောပါပါတယ်ကျူးလာပေးတယ်ဆိုတာကတော့အာဏာပိုင်တွေကနေပြီးတော့မူလစေဝါနဲ့ပတ်သက်ပြီးအရေးကြီးဆောင်ရွက်တဲ့အခါမှာဒီရောက်အရေးကြီးဆောင်ရွက်မှုမှာအားလေးတာကိုကျွန်တော်တို့ပြင်ရတဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ဒီလိုဆန္ဒပေါ်ထုတ်ခြင်းနဲ့ဖြစ်ပါတယ်ကျွန်တော်တို့နောက်တစ်ဆက်ကတော့2014ခုနှစ်မှာကျွန်တော်တို့ကဆန္ဒပေါ်ထုတ်အမြင်ပွင့်ပြီးရင်2015ခုနှစ်မှာကျွန်တော်တို့အာဏာပိုင်တွေနဲ့ပူးပေါင်းပြီးတော့အရေးကြီးဆောင်ရွက်မှုအပိုင်းမှာလက်တွဲလှုပ်ဆောင်သွားဖို့အစီအစဉ်နဲ့ကျွန်တော်တို့ဆောင်ရွက်ခြင်းဖြစ်ပါတယ
်စစ်ပွဲတိုင်းကြောင့်ဒေသတွင်းမတည်ငြိမ်မှုတွေဖြစ်နေတဲ့အပြင်တည်ငြိမ်တဲ့စီးပွားရေးလုပ်ငန်းတွေအခြေချလုပ်ကိုင်နိုင်ဖို့နဲ့အလုပ်ကိုင်ခွင်လန်းနည်းပါးနေမှုကလည်းကချင်ပြည်သူတွေကြားမွေးစေဝါနဲ့စိတ်ကြွဆေးတုံးဆွဲမှုကိုပို့ပြီးတော့မှဖြစ်စေတဲ့အကြောင်းရင်းဖြစ်နေတယ်လို့လည်းကချင်အမှန်တရားရှာဖွေရေးကော်မတီကဦးမောင်တန်းကပြောပါတယ
်မွေးစေဝါတော့တော်တော်လေးကိုဆိုးရွားတယ်လို့ပြောလို့ရတယ်ဒီစစ်မဖြစ်ခင်ကာလကတည်းကဆိုးတာတော့ထောက်ပါတယ်ဒီနောက်ပိုင်းဆိုပိုဆိုးတာအမကျွန်တော်နဲ့အတူကြီးလာခဲ့တယ်ကျွန်တော်နဲ့တန်းအယောက်ထားလိုက်၄၀လောက်ရှိတယ်ဆိုရင်၄၅ယောက်ပဲကျန်တယ်အားလုံးကဒီမွေးရေးဆေးဝါးကြောင့်အားလုံးဆော့ဆော့ဆုံးသွားကြတယ်ပေါ့လေဆိုတော့မွေးရေးဆေးဝါးပြဿနာကဘလို့မှကိုဒါစီးလို့မရနိုင်တဲ့လိုမျိုးဖြစ်နေတယ်ဟိုထောင်ထဲမှာဆိုရင်လည်းလူလည်းများကြီးပါပဲအရင်တော့ကကြာရင်ဒီဆိုးရဘက်ကရောပြီးတော့ဒီကင်ရဘက်ကနှစ်ခုစလုံးကမွေးရေးဆေးဝါးသူ့ထိုက်လိုက်တော့သူတို့ဒေတာမှသူတို့ထိန်းပေါ့သူတို့ထိန်းဆိုတော့ဒီဖန်စီတာတော့ဘာလို့အမြင်တွေလုံနေအခုစစ်ဖြစ်တဲ့ကကြာတော့နှစ်ဖက်စလုံးနဲ့အဲ့ဒါကိုတိတ်မလုံနိုင်နဲ့အဲ့ဒါကိုခွင်းကောင်းယူပြီးကြားနေဒီမွေးဆေးဝါးဖောက်ကားတဲ့ဥစ္စာပေါ့တေးယူဖောက်ကားတဲ့ဥစ္စာလည်းပို့ပြီးတော့ကျွန်တော်ဒီလူငယ်တွေကြားမှာဒီစစ်ကလည်းတစိမ့်တစ်ပိုင်းတော့ကျွန်တော်တို့ဒီပြဿနာကိုဆိုးရွားစေခင်မှာတော့ပါတယ်လို့တော့ကျွန်တော်တို့ပြောလို့ရပါတယ်
စစ်တမ်းခံရတဲ့ကချင်ပြည်နယ်တွင်းကကချင်ပြည်သူတွေအတွက်ဒေသတွင်းဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့အလုပ်ကိုင်ခွင်လန်းဖန်တီးပေးရေးတွေကိုဦးစားပေးလှုပ်ဆောင်ဖို့လိုအပ်တယ်လို့ပဲမွေးစေဝါတုံးဆွဲသူတွေအပေါ်မှာလူမှုဘဝပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုစနစ်တကျဆောင်ရွက်ပေးဖို့ကလည်းလိုအပ်တယ်လို့ဦးဆိုင်တော်ကပြောပါတယ်
ခုလက်ရှိအခြေအနေအရဆိုရင်တော့ ကျွန်တော်တို့လူငယ်တွေအတွက်ကဒါဆိုရင်ဆရာဖြစ်နေပါလေဒီမူစီဝါအန်ဒီကကျွန်တော်တို့အားလုံးအနာပိုင်းဘက်ကရောကျွန်တော်တို့ဒီသူ့စိုက်ဘက်ကနေပြီးတော့အားလုံးလက်တွဲပြီးတော့မှဒီမူစီဝါကိုပူပေါင်းတိုက်ချက်မှပဲနာမည်အနာကအတွက်ကျွန်တော်တို့ကကောင်းသောအနာကလေးဖြစ်လာနိုင်မှာပါဒါမှမဟုတ်တော့ကျွန်တော်တို့အတွက်ကတော့အင်တာမအန်ဒီကြီးရဲ့နဲ့တခုတစ်ခွဲပေါ့ဒီမူရစေဝဘုံညာသူအနေချင်းဖြစ်နေတာကိုကျွန်တော်တို့ကခံစားနေရပါလေ
ကချင်မြင်းနဲ့အစိုးရကချင်လွတ်တော်ကိုယ်စားလှယ်တွေသက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေကချင်လက်နက်ကိုင်အဖွဲ့တွေနဲ့အတူမူရစေဝတိုက်ဖြတ်ရေးစီမံကိန်းချဆောင်ရွက်နေတဲ့ကုလသမဂ္ဂ UNODC နဲ့နိုင်ငံတကာအဖွဲ့တွေအနေနဲ့ကချင်ပြည်နယ်အတွင်းကမူရစေဝပြဿနာကိုအရေးပေါ်ဦးစားပေးဖြေရှင်းပေးဖို့ကိုလည်းကချင်ပြည်သူလူထုကတောင်းဆိုပါတယ်လို့ဒီကနေ့ဆန္ဒပြပွဲဦးဆောင်သူတွေကဆိုပါတယ်ကချင်ပြည်နယ်အတွင်းမှာမူရစေဝပြဿနာတွေဘာကြောင့်ပုံမကြီးထွားလာနေပါသလဲဆိုတာကိုဒေသတွင်းမှာလိုက်လံလေ့လာစမ်းစစ်ပြီးတော့စရင်ကောက်ယူထားတဲ့အချက်လက်တွေကိုစုစည်းပြီးကချင်မျိုးသမီးစီယုံထိုင်းနိုင်ငံကပြီးခဲ့တဲ့အောက်တိုဘာလကထုတ်ပြန်ခဲ့တဲ့ Silence of Offensive အတန်တိတ်ထိုးစစ်ဆင်ခြင်ဆိုတဲ့အစီရင်ခံစာထဲမှာလည်းကချင်ပြည်နယ်အတွင်းကအဓိကဘိန်းဆိုင်ပြိုမှုဒေသတွေကချီပွေနဲ့ဝိုင်းမော်မြို့ဖြစ်တဲ့နောက်မြကြီးနားနဲ့ဗမော်ဘက်မှာလည်းလူငယ်တွေရဲ့မူရစေဝါထိုးသွင်းသုံးဆွဲမှုမြင့်မားနေတယ်ဆိုတာကိုထည့်သွင်းဖော်ပြထားပြီးတော့သက်ဆိုင်ရာတာဝန်ရှိတဲ့သူတွေအမြန်ဆုံးဖြေရှင်းပေးပါလို့ကချင်ရေလှုပ်ရှားသူတွေကတောင်းဆိုနေကြခြင်းလည်းဖြစ်ပါတယ်ရှင်
မဆုမမင်းမြန်တင်ပြသွားတာပါရှင်ဆက်လက်ပြီးနောက်ထပ်ပြည်တွင်သတင်းတစ်ပုဒ်တင်ပြပါဦးမယ်ဒေါက်တာရှင်များရှင်ကချင်ပြည်နယ်မှာတရားစွဲဆိုခံထားရတဲ့ဥပရံဆောင်အမှုကိုတရားမျှတမှုရှိအောင်ဆောင်ရွက်ပေးဖို့နယူးယောက်အခြေစိုက် HRW လူအခွင့်အရေးအဖွဲ့အပါအဝင်နိုင်ငံတကာလူအခွင့်အရေးအဖွဲ့6ဖွဲ့ပူးပေါင်းပြီးသမရဦးသိန်းစိန်ကိုတောင်းဆိုလိုက်ပါတယ်အကြောင်းစုံကိုမအင်ဂျင်နိုင်ကတင်ပြပေးမှာပါ
ကချင်ပြည်နယ်ဖားကတ်မှာ2012စက်တင်ဘာလတုန်းကစစ်တပ်ရဲ့ပစ်ခတ်မှုနဲ့အသက်14နှစ်အရွယ်တမီးဖြစ်သူမတ်ကြာဆိုင်းအိမ်တည်ဆုံးခဲ့ရတာနဲ့ပတ်သက်ပြီးအမျိုးသားလူခွင့်ရေးကော်မရှင်ကိုသတင်းအချက်အလက်တွေမှမမကန်ဖော်ပြရဲဆိုတဲ့ပြစ်မှုဆိုင်ရာဥပဒေပုံမှ217နဲ့ဖားကတ်နယ်မြေအခြေစိုက်စစ်တပ်တိုင်ကြားခဲ့တဲ့ဥပရံဆောင်ကိုတရားစွဲဆိုဖမ်းဆီးချုပ်နှောင်ခဲ့တာပါဒါဟာဥပရံဆောင်အနေနဲ့စစ်တပ်ရဲ့လက်တုံပြန်နာကိုခံရတာလို့လူခွင့်ရေးဖွဲ့တွေကတုံ့တက်ကြပါတယ်။သမရဦးသိန်းစိန်အနေနဲ့ဥပရံဆောင်အပေါ်အရေးယူထားတဲ့အမှုကိုချက်ချင်းချင်းချက်မရှိအမြန်ရုပ်သိမ်းပေးဖို့အပြင်ထိရောက်တဲ့စုံစမ်းစစ်ဆေးမှုတွေကိုအမြန်လှုပ်ဆောင်ပေးဖို့နိုင်ငံတကာလူခွင့်ရေးဖွဲ့စည်းတွေအနေနဲ့မေတ္တာရက်ခံစာပေးပို့ခဲ့တာဖြစ်တယ်လို့ HRW ရဲ့အာရှရေးရာတာဝန်ခံ Brett Adams က VOA ကိုပြောပါတယ်
။ But what's really upsetting and actually disgusting is that this man whose daughter was killed
ကိုဖြစ်နေတာကိုသမီးကိုလည်းအသက်ခံရလို့တွားတိုင်နေသူကိုတိတ်ပြီးစိတ်ပြက်သွားစေတယ်လို့စိတ်ကုန်စရာကောင်းတာမြန်မာစစ်တပ်ကိုမဟုတ်မမှန်ဆွဆွဲမှုနဲ့ပြန်ဖန်ခံနေရတာပါဒါကိုကြည့်ရင်စစ်တပ်ဟာလက်တုံပြန်နေဆိုတာကိုမသိနိုင်တယ်လို့ဘေးကကြားရတဲ့လူကိုပါစိတ်ပြက်စေတာပါကိုသမီးအသက်ခံရတဲ့ဘယ်သူမှဆိုတတ်တဲ့သူကိုဥပဒေအရအရေးယူစေချင်တာပါတဘာဝပ
ါဒီမှုနဲ့ပတ်သက်ပြီး VOA ကမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကိုဒီလဇက်မှမေးမြန်းခဲ့စဉ်ကကော်မရှင်ကနေစုံစမ်းမှုတွေလုပ်နေသေးပဲလို့တုံ့ပြန်ခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ရဲ့ဩဇာလွှမ်းမိုးမှုနဲ့တိုင်ကြားတဲ့ဖခင်ဖြစ်သူပြန်ပြီးအရေးယူခံရတဲ့ဖြစ်ရပ်ကိုကာကွယ်မပေးနိုင်တာဟာနိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေအတွက်အမျိုးသားလူ့အခွင့်အရေးကော်မရှင်ကိုလည်းမေးခွန်းထုတ်စရာတွေဖြစ်လာတယ်လို့ Brett Adams ကပြောပါတယ်။
Even the constitutional Burma, which is not great, it requires the judiciary to administer justice independently.
ဘာနဲ့ငါ့ရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုယ်တိုင်ကသိမကောင်းပါဘူး။တရားရေးအတွက်ဥပဒေပေါင်းအတွင်းမှာဘဲလိုက်လိရှောင်းမှုမရှိရတရားမျှတမှုလုံနေပါတယ်။အခုစိတ်မကောင်းစရာတွေတွေ့နေရတာအခုအမှန်ကိုသွားပြီးတိုင်ကြားခဲ့တဲ့သူအတွက်မျှတရရပိုင်ခွင့်မရသလိုလက်စားချေတာကိုခံရပြီးထောင်ချခံရပါတယ်။ဒီအမှုကိုကြည့်ရင်စစ်တပ်ကသူတို့ရဲ့လုပ်ရကိုတာဝန်ယူမှုမရှိသလိုတရားရုံးမှာသူတို့ကိုဖွင့်ပြီးမပြောရအောင်ကြောက်နေရတာကိုတွေ့ရပါတယ်
။ဒါအပြင်မြန်မာနိုင်ငံမှာကိုယ်စံနာကိုရဲရဲဝံ့ဝံ့ထုတ်ဖော်ခွင့်ရှိတဲ့လူ့အခွင့်အရေးအပြင်စစ်မှန်တဲ့တရားဥပဒေစိုးမိုးမှုမရှိပဲလူတို့ဟာအခုချိန်ထိစစ်တပ်ကိုကြောက်နေရတာမျိုးမဖြစ်သင့်ဘူးလို့လည်းသူကဆိုပါတယ်။သမရဦးသိန်းစိန်ကိုဥတီပေးပို့တဲ့တောင်းဆိုမှုကို HRW လူ့အခွင့်အရေးအဖွဲ့ကြီးနဲ့အတူ AI ခေါ်နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ 45 Rights Harvard နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ ICJ နဲ့ PHR ခေါ်လူ့ခွင့်ရေးဆိုင်ရာစေဝင်တန်းများအဖွဲ့တို့ကအိတ်ဖွင့်ပေးစာပေးပို့ခဲ့တာဖြစ်ပါရဲ့ရှင်
။မအင်ဂျင်နိုင်တင်ပြသွားတာပါရှင်။နှစ်သက်ကူးတခြင်းလက်ဆောင်ထုတ်လွှင့်မပေးခင်ခုနောက်ဆုံးပြည်တွင်သတင်းနောက်တစ်ပုဒ်တင်ပြပါမယ်။ ပညာရေးဝန်ကြီးဌာနရဲ့အမိန့်ဆိုပြီးတက္ကသိုလ်ကောလိပ်တွေမှာဆရာဆရာမများယူနီယံကိုအာဏာပိုင်တို့ကဖွဲ့စည်းလိုက်တဲ့အပေါ်လက်ရှိအလုပ်သမားဥပဒေနဲ့ဖွဲ့စည်းထားတဲ့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကကန့်ကွက်လိုက်ပါတယ်။ဒီလိုရဟာရှိပြီးသားမြန်မာနိုင်ငံလုံးဆိုင်ရာဆရာမများအဖွဲ့ကိုတံပြန်မှုလည်းဖြစ်ပြီးဆရာဆရာမတွေကြားသွေးကွဲစေအောင်အာဏာပိုင်တို့ရဲ့လှုပ်ဆောင်ချက်လို့လည်းဆွဆွဲလိုက်ပါတယ်။အပြေဆုံးကိုတော့မတ်တင်ကြီးထိုက်ကတင်ပြထားပါရရှင်
။ဟုတ်ကဲ့ပါရှင်။တနိုင်ငံလုံးကဆရာဆရာမတွေပါဝင်တဲ့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကိုလက်ရှိအလုပ်သမားဥပဒေနဲ့အညီဖွဲ့စည်းထားပြီးသားဖြစ်ပါတယ်။ဒီဆရာဆရာမများအဖွဲ့ချုပ်ကဗဟိုချုပ်ကိုင်တဲ့ပညာရေးစနစ်ပြုပြင်ပြောင်းလဲဖို့အပါအဝင်အခုလက်ရှိအစိုးရကပြဋ္ဌာန်းထားတဲ့အမျိုးသားပညာရေးဥပဒေကိုပြင်ဆင်ပေးဖို့အစိုးရပညာရေးပြုပြင်ပြောင်းလဲမှုအပေါ်မှာတောင်းဆိုမှုတွေကိုဇက်တိုက်လှုပ်ဆောင်နေတာဖြစ်ပါတယ်။အစိုးရရဲ့ပညာရေးဥပဒေကိုရပ်ပေါင်း60အတွင်းပြင်ဆင်ပေးဖို့ကျောင်းသားတွေရဲ့ဆန္ဒပြတောင်းဆိုမှုတွေနိုင်ငံတော်မှာဖြစ်ခဲ့ပြီးတဲ့နောက်မှာတော့အခုအခါမှာတက္ကသိုလ်နဲ့ကောလိပ်တွေမှာဆရာဆရာမများယူနီယံနဲ့ကျောင်းသားယူနီယံတွေဖွဲ့စည်းဖို့အာဏာပိုင်တို့စင်ပြိုင်လှုပ်ဆောင်လာတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ရဲ့အထွေထွေမှုဒေါက်တာအာကာမိုးသူကပြောပါတယ
်။ရန်ကုန်တက္ကသိုလ် UFM မှာတော့ဆရာများယူနီယံကိုသူတို့ဖွဲ့လိုက်တယ်
ဟုတ်ကဲ
့ဒီကုတ်တူမှာတော့ចောင်းသားយូនីយ៉ានကိုទីឋានៈកជាយីតិយអនីពីរមកដុកទ័រទេងអងឧបីពីរមកទូថាဒီហោយូនីយ៉ានផ្ွက်ពុះទៅពីរមកទូលែយូនីយ៉ានអូមេបេរេសនិតនេះផ្ွက်យ៉ាងមែនទៅពីរមកဒီសាអាប្រកាត់တယ်លុပြောတယ်សាអាប្រកាត់တဲ့ចောင်းយីយ៉ានបរមឧបិនပြောមកទៅលុជាဒီជាអមាសមកនៃចောင်းសមកឌីម៉ូក្រាស៊ីទីលុជានីដែរជាសមនេះតែកែណែមកលុលលផ្ွက်ជីនេះជាសមនេះဒီသိန်းဒေါ်လာခွေတူဒီဝတ်ကျောင်းထိမှဖြစ်စီအောင်လည်းလုပ်တယ်နောက်ပြီးတော့တစ်ဖက်လိုက်နဲ့ဒီပြောမှဆိုလို့ရှိရင်ဒီအားနဲ့အောင်လုပ်တယ
်လက်ရှိအတီးပြုတ်ထားပြီးဖြစ်တဲ့အမျိုးသားပညာရေးဥပဒေမှာနီးဥပဒေတွေကိုထုတ်ပြန်အတီးမပြုတ်ရသေးခင်အခုလိုအသင်းအဖွဲ့တွေအမိန့်အာဏာနဲ့ဖွဲ့စည်းဖို့လှုပ်လာတာဟာဆိုရင်ဥပဒေနဲ့မညီတဲ့လုပ်ရလို့လည်းဒေါက်တာအာကာမိုးသူကပြောပါတယ
်အာနီးဥပဒေမထွက်ခင်နီးဥပဒေမလက်ခင်တင်းပင်းကိုဖွဲ့စည်းလို့မရဘူးဆိုတဲ့ဟာမျက်နှာပြောတယ်လေနောက်ပြီးတော့မှဥပဒေတစ်ခုရဲ့အောက်မှာရှိရမယ်လေကျွန်တော်တို့ကဒီမြန်မာနိုင်ငံလုံးဆိုင်ရာဆက်ဆံမှုများအဖွဲ့ချုပ်ကအတင်းတိုင်းတင်းတိုင်းမှာကျွန်တော်တို့အမှတ်ပုတ်တင်ထားတယ်လူ့သမားအမှတ်ပုတ်တင်နေကျွန်တော်တို့သွားတယ်ကျွန်တော်တို့တရားဝင်အဖွဲ့ရှိနေကျွန်တော်တို့သွားကြတယ်လေအကုန်လုံးအခုမျိုးဆရာများအတင်းကိုဖွဲ့ခိုင်းတဲ့ဟာမှာသူတို့ကဤဥပဒေလည်းမထွက်ခိုင်းမထွက်သေးပဲနဲ့ကျူတင်ဖွဲ့ရှိတဲ့ဟာဒီဤဥပဒေကိုကျော်လွန်ပြီးတော့လှုပ်ဆောင်တဲ့တရားဥပဒေမဲ့လှုပ်ဆောင်ခြင်းလို့ကျွန်တော်တို့သုံးသပ်တယ်
ဒါအပြင်ပညာရေးဥပဒေပြင်ဆင်ရေးတောင်းဆိုနေကြတဲ့လက်ရှိကျောင်းသားများတမကနဲ့ဆရာဆရာမများအဖွဲ့တွေနဲ့အပြိုင်ဖွဲ့စည်းလာတဲ့ကိစ္စဟာဆိုရင်လေအာဏာပိုင်တို့ရဲ့ရိုးသားမှုမရှိတဲ့လုပ်ရဆိုပြီးတော့လေမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကပြောဆိုလိုက်ပါတယ်ရှင်
တော်ရှင်တို့မြေဒရူဝသွာလာလှုပ်ရှားနေထိုင်ကြတဲ့ပတ်ဝန်းကျင်မှာ2014ခုနှစ်ကစလို့အခုဒီနှစ်ကုန်တော့မဲ့အချိန်ထိဘယ်လိုမျိုးအပြောင်းလဲတွေတွေ့မြင်နေရပါလဲအထူးသဖြင့်လူမှုရေးစီးပွားရေးပညာရေးကျန်းမာရေးဘက်မှကိုမြင်တွေ့ရတဲ့တူးတက်မှုတွေဆွေးရမှုတွေရှိတဲ့ဆိုရင်ကြုံတွေ့ရတဲ့ဒီတူးတက်မှုဆွေးရမှုတွေကိုတိုင်းရဲ့လီလိုင်းအစီအစဉ်မှာဝေမျှပြောပြစေချင်ပါတယ်လာမယ့်စနေနေ့ဒဇင်ဘာလ20ရက်နေ့ညပိုင်းလီလိုင်းပေါ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးနိုင်ဖို့အတွက် view မြန်မာပိုင်းကိုကြိုတင်ဆက်သွယ်စေချင်ပါတယ်တရရဲ့ဝင်မဆွေးနေနိုင်ဘူးဆိုရင်လေကိုယ့်ရဲ့သဘောထားအမြင်တွေကို burmeseggviewnews.com စီကိုအီးမေးလ်နဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီပြပို့ထားလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရှင်တွေကိုဖိတ်ခေါ်ပါရခင်ဗျာ
။ VOA American အသံရဲ့တရရဲ့လေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီအစီအစဉ်ကိုအခုလိုစနေညပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးပြန်လည်ထုတ်လွှင့်ချက်ကတော့တနင်္ဂနွေနေ့မနက်ပိုင်းမှနားဆင်နိုင်ပါတယ်။တရရဲ့လေးလိုက်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။တောတာရှင်များရှင်ဆောင်းနှင်းတွေဝေးတဲ့ဒီနေ့တကူရာရီရောက်တိုင်းတရားဒီကခန်းစားရေးဖွဲ့ထားတဲ့တခြင်းတွေခရစ်စမတ်ဒေးတခြင်းတွေနဲ့ဖျော်ဖြေပေးနေပါတယ်။ဒါကြောင့်ဒီနေ့တော့စံပီးနဲ့အဖွဲ့တီဆိုတဲ့နှုတ်ဆက်ဆောင်ဆိုတဲ့တခြင်းနဲ့ဖျော်ဖြေပေးချင်ပါတယ်။နားဆင်ပါရှင်။
nyapo de the chili no so wine pueblo christmas thing on it your chavo teacher delagebi chute pobe me wan nyapo de the chili no so wine pueblo christmas thing on it your chavo teacher delagebi merry christmas to you merry christmas to you merry christmas to
ကချုံလင်းပေးနေတဲ့ Christmas နဲ့နေ့တကူသချင်းလက်ဆောင်တွေကိုတောတာရှင်တွေနဲ့ခြိုက်ကြမယ်လို့မျှော်လင့်ပါတယ်ရှင်။ VOA ကနေစနေနေ့ညနေဖက်သတင်းတွေကိုထုတ်လွှင့်ပေးနေပါရယ်။ဒီနေ့ည9:00နာရီမှာထုတ်လွှင့်မဲ့ညပိုင်းစီစဉ်တွေမှာတော့ blogger တွေပြောသမျှမတူတာလေးတွေနဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ကြမှာပါ။အခုနားဆင်နေကြတဲ့စနေနေ့ညဖက် VOA စီစဉ်တွေမှကြာခင်ပြီးဆုံးတော့မှာဖြစ်ပါရယ်။ညနေပိုင်းအစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းအချင်းချုပ်ကိုကုဇော်ဝင်းလိုင်ကတလဲအကြီးညာပေးပါအောင်ရှင်။
ဆိုနီရုပ်ရှင်လုပ်ငန်းအပေါ်အင်တာနက်ကနေဖောက်ထွင်းတိုက်ခတ်ခဲ့မှုအပေါ်အလားတူပြင်းထန်မှုမျိုးနဲ့တုံ့ပြန်သွားမယ်လို့သမ္မတဘရက်အိုဘားမားကကြေညာပြောကြားလိုက်ပါတယ်။ဒီစိုက်ဘာတိုက်ခတ်မှုနဲ့ပတ်သက်ပြီး FBI ပြည်ထောင်စုစုံစမ်းရေးဘယူရိုကတော့တောက်ကြနေမှာမြောက်ကိုရီးယားကိုပထမဆုံးအနေနဲ့လူသိရှင်ကြားဆွတ်ဆွဲထားပါတယ်။တောက်ကြနေကအင်ဘယူရိုမှာပြုလုပ်တဲ့နှစ်ချုပ်သတင်းစာရှင်းလင်းပွဲအတွင်းသမ္မတအိုဘားမားကအင်တာနက်တိုက်ခတ်ရေးသမားတွေရဲ့နောက်ထပ်တိုက်ခတ်ဖို့ချင်းချောက်မှုကြောင့်ဆိုနီကုမ္ပဏီအနေနဲ့ဒီရုပ်ရှင်ကားကိုပြရဖို့ဖျက်သိမ်းလိုက်တာဟာမှားယွင်းတဲ့ဆုံးဖြတ်မှုဖြစ်တယ်လို့ပြောပါတယ်။ရုရှားကကျူးကျော်သိမ်းပိုက်ထားတဲ့ခရမီးယားကျွန်းဆွယ်အပေါ်ခြေပြန့်တဲ့စီးပွားရေးပိတ်ဆို့မှုတွေကိုအမေရိကန်သမ္မတဘရက်အိုဘားမားကချမှတ်လိုက်ပါတယ်။သမ္မတရဲ့အထူးလှုပ်ပိုင်ခွင့်အာဏာနဲ့ပြတ်ထန်းလိုက်တဲ့ဥပဒေမှာအရေးပါတဲ့အမေရိကန်နိုင်ငံရဲ့ဝန်ဆောင်မှုတွေနဲ့ကုန်ထုတ်ပစ္စည်းတွေမတင်ပို့ရေးနဲ့ခရမီးယားနိုင်ငံရဲ့ထုတ်ကုန်တွေအမေရိကန်နိုင်ငံကိုမတင်သေးစတာတွေပါဝင်ပါတယ်။အရှိတောင်အာရှမဲကောင်မြင့်နဲ့ထိစပ်နေတဲ့ငါးနိုင်ငံနဲ့တရုတ်နိုင်ငံကခေါင်းဆောင်တွေဟာထိုင်းနိုင်ငံဘန်ကောက်မြို့မှာစနေနေ့ကတွေ့ဆုံပြီးစီးပွားရေးပုံမှုပူးပေါင်းဆောင်ရွက်ကြဖို့ကတိပြုခဲ့ကြပါတယ်။မဟာမဲကောင်မြေဝမ်းဒေသနိုင်ငံတွေချင်းချင်းကြားအမေရိကန်ဒေါ်လာဘီလီယံ50နဲ့ညီမျှတဲ့ကုန်သွယ်ရေးလောင်စာဆွမ်းအင်ဆိုင်ရာပေါ်လစီနဲ့ကာလာယထာလန်စတဲ့ပို့ဆောင်ရေးအခြေခံအစောက်အဦးတွေစတဲ့အဓိကအရေးပါတဲ့ကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်ကြဖို့ဆွေးနွေးခဲ့ကြဖြစ်ပါတယ်။အီရန်နိုင်ငံဆန်ဂျာတောင်တန်းဒေသတွေမှာလာနေချီပေးမိနေတဲ့လူနေစုဝင်တွေကိုကယ်တင်နိုင်ရေးမှာအဓိကကြတဲ့အဲ့ဒီဆင်ဂျာတောင်တန်းကိုသွားတဲ့လမ်းကြောင်းဖွင့်နိုင်အောင်လှုပ်ဆောင်ဖို့ကတ်လူမျိုးစုလက်နက်ကိုင်အဖွဲ့တွေကတောက်ကြနေမှာအသာစီးရရှိနေဖြစ်ပါတယ
်။တရင်အချင်းချုပ်ကိုကိုစော်ဝင်းလိုင်ကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကမဆူမွန်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Twits ဖြစ်ပါတယ်။ VO American အသံရဲ့တင်းငွေနဲ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းတိုမီတာ2430 ရိုးကနေဖမ်းယူနာဆင်နိုင်ပါတယ်။ VO ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မနန်းလောပါ
This program has come to you from the Voice of America, Washington.